တရုတ်ကွန်မြူနစ်ပါတီဟာအော်စတြေးလျနိုင်ငံရဲ့အတွေးခေါ်တံပိုးတွေနဲ့မလျော်ညီတဲ့အပြုအမူတွေလုပ်နေတယ်လို့အော်စတြေးလျနိုင်ငံပြည်ထောင်စုဝန်ကြီးကဆွဆွဲလိုက်ပါတယ်။အော်စတြေးလျတက္ကသိုလ်တွေမှာပြည်ပဝင်ရောက်ဆွတ်ဖက်တာတွေကိုစိုက်ဘာထောက်လန်းရေးလုပ်တာတွေတံပြန်လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးပီတာဒွန်တန်ကတတိပေးလိုက်ပါတယ်။ VOA သတင်းတောက်ဖီလ်မာစီယာစစ်ဒနီကနေပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ဩစတြေးလျနိုင်ငံပြည်ထောင်စုဝန်ကြီးပီတာဒတ်တန်ရဲ့အခုလိုဝေဖန်မှုဟာလက်တွေ့မှာပေါပေါလာခြင်းမရှိသေးတဲ့တရုတ်နိုင်ငံရဲ့ချိန်ချောက်မှုအန္တရာယ်နဲ့ပတ်သက်ပြီးဩစတြေးလျဘက်ကအပြင်းထန်ဆုံးဝေဖန်မှုတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံကဩစတြေးလျနိုင်ငံအပေါ်စိုက်ဘာတိုက်ခိုက်မှုတွေပြုလုပ်တဲ့ဆိုတာနဲ့ဩစတြေးလျပြည်တွင်းရေးမှာတရုတ်တွေဝင်ရောက်ဆက်ဖွဲ့နေတဲ့ဆိုတဲ့စစ်ဆဲချက်တွေဟာနှစ်နိုင်ငံအကြားမကြာသေးခင်ကတင်းမာမှုတွေမြင့်တက်လာစေခဲ့ရတဲ့အကြောင်းရင်းတွေပါ။ဒီကြားရဲတရုတ်နယ်ပေါ်ကဩစတြေးလျနိုင်ငံသားစာရေးဆရာတယောက်ကိုဗီဂျီမြို့မှာတရုတ်အာဏာပိုင်တွေကဖမ်းဆီးထိသိမ်းလိုက်တဲ့ကိစ္စနဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကနယ်မြေပိုက်ဆိုင်မှုတောင်းဆိုနေတဲ့ကိစ္စတွေဟာလည်းငကူကအစမပြေတဲ့ဆက်ဆံရေးမှာတပူပေါ်နှပူဆင့်သလိုပိုဆိုးလာခဲ့ရပါတယ်။တရုတ်နိုင်ငံကဩစတြေးလျတက္ကသိုလ်တွေနဲ့ဝင်းဆွတ်နေတာတွေကလည်းဩစတြေးလျနိုင်ငံအတွက်စိတ်ပူစရာဖြစ်လာစေပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေကိုထောက်ခံတဲ့ကျောင်းသူကျောင်းသားတွေကိုတရုတ်ထောက်လိုင်းရေးအေဂျင့်တွေကမဖွဲမရအနောက်ရှက်ပေးတာတွေနဲ့စောင့်ကြည့်မှတ်တမ်းတင်နေတဲ့ကိစ္စတွေလိုဖြစ်ရတွေဟာစိတ်ပူပန်စရာဖြစ်လာခဲ့ရပါတယ်။ဝန်ကြီးပီတာဒတ်တန်ကတရုတ်ရဲ့ရည်မှန်းချက်တွေအပေါ်ဩစတြေးလျလိုစိုးရိမ်ပူပန်တင်တယ်လို့ဆိုပါတယ
်။ My issue is with the Communist Party of China and their policies to the extent that they're inconsistent with our own values.
ကျွန်တော်ပြဿနာကတရုတ်ကွန်မြူနစ်ပါတီနဲ့သူတို့ရဲ့မူဝါဒနဲ့ကျွန်တော်တို့ထားတဲ့အတွေးခေါ်ဆိုင်ရာတန်ဖိုးတွေကွဲလွဲနေတာနဲ့ဆက်ဆိုင်ပါတယ်။ကျွန်တော်တို့လိုဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်တဲ့အတွေးခေါ်တွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုအပ်ပေးတယ်။ဒီတန်ဖိုးထားမှုတွေအပေါ်တိုက်ခိုက်လာခဲ့ရင်ဥပဒေပြင်ပကလှုပ်လာခဲ့ရင်ဒီလူတွေဟာတရုတ်နိုင်ငံကပဲဖြစ်ဖြစ်ဗန်နိုင်ငံကပဲလာလာကျွန်တော်တို့ရင်ဆိုင်ရမှာပါပဲ
။ပီတာဒတ်တန်ရဲ့ဝေဖန်ချက်ကိုတရုတ်အစိုးရကတူတူခါခါတုံ့ပြန်ခဲ့ပါတယ်။စီအေကေစိတ်ဓာတ်အတွေးခေါ်နဲ့တဖက်သက်ပြမှုတွေကိုဩစတြေးလျတို့လက်ခံမှာမဟုတ်ဘူးလို့ထင်မိတယ်လို့အပြာလန်ယုံကြည်မှုနဲ့နှစ်နိုင်ငံဆက်ဆံရေးကောင်းဖို့လုပ်လိမ့်မယ်လို့လည်းမျှော်လင့်မိကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျန်ဆွမ်ကပြောဆိုခဲ့ပါတယ်။ကမ်ပါရာမြို့တော်ကတရုတ်တယုံကလည်းမစ္စတာဒတ်တန်ရဲ့ရုတ်တရက်မတန်တဲ့ဆက်ဆွဲချက်တွေဟာတုံ့လုတ်စရာဖြစ်တယ်လို့အခြေအမြစ်လည်းမရှိဘူးလို့ဆိုပါတယ်။Liberal ဖြစ်တဲ့ Australia နိုင်ငံဟာကမ္ဘာမှာအလဲအလတ်တန်းဝင်တဲ့အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ကျုပ်နိုင်ငံဟာ Australia နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်သလို Australia စီးပွားရေးမှာအရေးအကြီးဆုံးကဏ္ဍတွေဖြစ်တဲ့တပ်တူတူဖော်ရေးခီးသွွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေဟာတရုတ်ရဲ့ဝယ်လိုအားပေါ်အကြီးအကျယ်မှီခိုနေရတာပါ။ဒါကြောင့် American နိုင်ငံရဲ့ရင်းနှီးချစ်ကြည်မှုလည်းရှိစည်ရေးမဟာမိတ်တူလည်းဖြစ်တဲ့ Australia နိုင်ငံအတွက်စိန်ခေါ်မှုတစ်ခုဖြစ်လာတာကတော့တရုတ်ကိုအဓိကကုန်သွယ်ရေးမိတ်ဖက်နိုင်ငံအဖြစ်ထိန်းသိမ်းဆက်ဆံနေရင်းနဲ့ဝေဖန်စိန်ခေါ်နိုင်စွမ်းလည်းရှိရမယ်အရေးပဲဖြစ်ပါတယ်ခင်ဗျာ